COVID-19 ကာယောဂါဆိုင်ရာအကျပ်တဲအခြေအနေကြောင့်ကျန်းမာရေးနဲ့ပတ်သက်တဲ့နိုင်ငံတော်အစ်စ်မူဝါဒတွေ၊ကျွမ်းကျင်ကျန်းမာရေးဝန်ထမ်းအရင်းမြစ်တွေ၊စီးပွားဆိုင်ရာအထောက်ပံ့တွေမှာလိုအပ်ချက်ကြီးကြီးမားမားရှိနေရဆိုတာပေါ်လွင်ခဲ့တဲ့ဆိုတဲ့အကြောင်းပြောပြမှာပါ။ကျွန်တော်ဇော်ထပ်ပါ။NLD ဆိုရလက်ထက်မှာကျမ်းမာရေးပညာရေးသုံးစရေးကိုရာဂိုင်းနှုံးနဲ့ထပ်တိုးသုံးဆွဲထားပေမဲ့ကျမ်းမာရေးလိုအပ်ချက်ကများလာလို့ဗန္ဓာရေးကော်မရှင်ကထပ်တိုးသုံးဆွဲဖို့အတည်ပြုထားပါတယ်။ဒါကြောင့်သွတ်တော်ပြန်ဆရာနဲ့ COVID-19 ရေပေါ်အသုံးစရေးအတွက်ပါဆွေးနွေးတော့ဖို့ရှိရလို့ပြည်အောင်စုလွှတ်တော်စီဝါရေးအကြံပေးဦးစောဖေဝင်းက VOA ကိုပြောပါဗျ။အချက်သေးတ
ော့အချက်သေးပါပဲ။သွတ်တော်လည်းပဲတတ်နိုင်တယ်လို့တော့တို့တော့မလို့ရသလိုရှိရှိရှိပါလေအခုဆိုလို့ရှိရင် supply budget ကိုတနင်္ဂနွေကမရှင်နာနေပြီးတော့အတည်ပြုထားပြီးအဲ့ဒါသွတ်တော်ကနေပြီးတော့အားကြံပြီးတော့အတည်ပြုရမယ်ပေါ့နော်အဲ့တော့သွတ်တော်စီရင်ကြံလုပ်တဲ့အခါမှာလည်းအဲ့ဒီကိစ္စကတို့အကြံရအများကြီးရှိနေဆိုတော့ COVID အတွက်ကိုချက်ပြီးတော့ရေပေါ်ရမုံတွေတော့မျိုးချက်ပြီးတော့တို့ပြေးချင်တယ်ပဲပြေးရမယ်အခြေအနေရှိပါလေ
ပီနယ်ရီရဲ့ကျမ်းမာရေးစောင့်ရှောက်မှုစနစ်ကမြို့ကြီးတွေထက်ဆိုင်ရင်ပိုအားနေပါတယ်ဒီလိုအခြေအနေမျိုးဆယ်စုနှစ်အများကြီးကြာပြီးမှအခုလို COVID-19 ရောဂါဖြစ်လာမှပေါ်လွင်လာရလို့ကျန်းမာရေးဝန်ထမ်းတွေကပြောပါတယ်
။ဒီအရဝမ်ဗိုင်းရပ်စ်အင်ဖက်ရှင်ကကျွန်တော်တို့အလတ်လုပ်လိုက်တာကျွန်တော်တို့ကဒါနှုတ်တက်လာနေကြတယ်ပေါ့နော်။တို့တိုင်းကြီးမှာဒီလူသားလူမျိုးတွေအတွက်အဓိကပြင်ဆင်ရတော့မယ်အချက်ဆိုရဲဟာကဒါကျွန်တော်တို့အကျိုးမြတ်လို့ဆိုပြောလို့ရတယ်။ဒါပေမဲ့ကျွန်တော်ကလူသားလူမျိုးရင်းကိုနိုင်ငံတော်ရဲ့ဆိုရရဲ့ဘတ်ဂျက်ကနေဒီလိုမျိုးရပုံပဲဘယ်တော့သုံးမဲ့ဆိုဘတ်ဂျက်ရှယ်ရင်းပေါ့ကျွန်တော်တို့ကဒီဆိုင်ရမှာတက်လာတဲ့နိုင်ငံအစိုးရတိုင်းဒီဟာကိုတည်ထားအရင်ဆိုင်တဲ့ပဲ
ကချင်ပြည်နယ်ကဆရာဝန်တဦးဖြစ်တဲ့ဒေါက်တာအမ်ခွန်လာပြောသွားတာပါလိုအပ်ချက်တွေရှိနေပေမဲ့အစိုးရရဲ့အမျိုးသားကျန်းမာရေးစီမံကိန်းတွေတိုးပြီးလွတ်သွားနိုင်လိမ့်မယ်လို့ရှမ်းအရှေ့ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာမြင့်ကျော်ကပြောပါတယ်
ကျွန်တော်တို့ဒီမှနဲ့ရှင်းမယ်ဆိုရင်ကျွန်တော်တို့ကကျန်းမာရေးဝန်ထမ်းလိုအပ်မှုငွေကြေးတွေရှိပါတယ်ခင်ဗျာဆိုတော့လေကျွန်တော်ကကိုဗစ်မဖြစ်ခင်ကလည်းနှစ်လိုက်ကျွန်တော်ကအခြေခံဆောက်အောင်ပိုင်းဆိုင်ရာရောအဲကျန်းမာရေးဝန်ထမ်းအင်အားဒီမွေးထုတ်ပေးမှုရောအဲလူတိုင်းလလန်းပြီးတဲ့ကျန်းမာရေးဆောက်ရှောက်မှု Universal Health Coverage ကိုရောက်အောင်သွားနေတာဖြစ်တဲ့အတွက်အဲနိုင်ငံရဲ့တိုးတက်ဖွံ့ဖြိုးမှုအခြေအနေကပြုရမီဘဏ္ဍာငွေချထားနိုင်မှုအခြေအနေပေါ်မှာမူတည်ပြီးတော့ငွေကြေးရှိပြီးသားပြည်မှန်ကိန်းတွေပေါ်မှာအခြေခံတိုးမြင့်ဆောင်ရွက်သွားမယ်လို့အဲကျွန်တော်မြင်ပါတယ်ခင်ဗျဟုတ်
2018-2019ဘဏ္ဍာနှစ်ပြည်အောင်စုစုစုပေါင်းအသုံးစရိတ်မှာပါဝင်တဲ့ရာဂိုင်းနှုန်းမှာစီမံကိန်းနဲ့ဘဏ္ဍာရေးက 23.38% နဲ့အများဆုံးဖြစ်ပြီးကာကွယ်ရေးက 13.19% ရှိပါတယ်။ကျန်းမာရေးနဲ့အားကစားမှာတော့ 4.58% ရာဂိုင်းနှုန်းသုံးစွဲထားတာတွေ့ရပါတယ်။အစိုးရရဲ့စည်းရင်းအချက်အလက်တွေရဆိုရင်ကာကွယ်ရေးအသုံးစရိတ်ကဝင်ငွေရဲ့20ရာဂိုင်းနှုန်းတစ်ချိန်ကရှိခဲ့ဘူးတာပါ။ငြိမ်းချမ်းရေးကြောင့်ပြည်တွင်းတိုက်ပွဲဆင်နွှဲနေရဆိုတဲ့တပ်မတော်ရဲ့ဘတ်ဂျက်တောင်းဆိုမှုတွေပေါ်မှာလည်းအစိုးရကပြန်သုံးသပ်ဖို့အကြံပြုတာလည်းရှိပါတယ်
။ကျွန်တော်တို့ရဲ့လူသားလူမျိုးတွေကတပ်မတော်ရဲ့လူသားလူမျိုးတွေကအတူတူပဲကြာ။အဲဒီဟာကိုသဘောပေါက်ဖို့လိုမယ်။အဲတော့ဒီဟာကိုတပ်မတော်ရဲ့ဘတ်ဂျက်တွေ၊ဘတ်ဂျက်တောင်းဆိုမှုတွေ၊ဘတ်ဂျက်ဘဝလို့ပြောရမှာမဟုတ်ဘူး။အပေါ်မှာဒီအပေါ်မှာဆက်ဝင်စဉ်းစားသင့်ပြီးဆိုကျွန်တော်တို့အနေနဲ့အကြံပြုတိုက်တွန်းလို့တပ်မတော်ဘူး
။ဒေါက်တာအမ်ခွန်လာပြောသွားတာပါ။ပြည်အောင်စုလွှတ်တော်စီးပွားရေးအကြံပေးဦးစောဖေဝင်းကတော့အစိုးရအနေနဲ့အသုံးစရိတ်တွေပိုသုံးရမှာဖြစ်လို့ဝင်ငွေရရဲ့အပိုင်းကိုလည်းအားစိုက်လုပ်ဖို့အကြံပေးထားပါတယ်။ကာဝေးအသုံးစရိတ်အပေါ်မှာလည်းသူကအခုလိုဝေဖန်ထားတာပါ။အ
ဲ့ဒီမငြိမ်းချမ်းတာလည်းပဲအပိုင်းကပါတာပေါ့ဗျာ။နောက်တောင်ပြီးတော့ဟိုအနာအပိုင်းပုံပုံရလည်းပဲကမ္ဘောဒီးယားပုံပုံဖြစ်တာလည်းပဲဒီကြောင်ပါတာပေါ့။လွတ်တော်အနေနဲ့ကလည်းပဲအဲ့ဒီကာဝေးဘတ်ဂျက်ဆိုရှိတဲ့ပါမတ်ဆိုရှိတဲ့ quantity ပေါ့နော်။ဒါမျိုးခွင့်ပြုရတဲ့သဘောမျိုးရှိတယ်။အဲ့ဒါကြောင့်များနေတ
ယ်အခုလိုရေးကြည့်ရဲ့အချိန်မှာခွင့်ပြုထားတဲ့ထပ်တိုးကျန်းမာရေးအသုံးစရိတ်တွေပို့ပြီးလိုနိုင်လို့အရေးပေါ်ထုတ်သုံးငွေကြေးအနေနဲ့နိုင်ငံတော်တမန်သားကခွင့်ပြုပေးဖို့ကိုလည်းစီးပွားရေးပညာရှင်တချို့ကအကြံပြုထားပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်